ပင်လယ်ရောင်းဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်သွားဖို့ဂျပန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေဒီနေ့မှသဘောတူလိုက်ကြပါတယ်။တောင်တရုတ်ပင်လယ်အတွင်းနယ်မြေပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကဒီအခိုင်အမာတိုးချဲ့လှုပ်ဆောင်လာနေချိန်မှာပဲဂျပန်နဲ့အာဆီယံနိုင်ငံတွေကြားအခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။အာဆီယံနဲ့ဂျပန်ဆက်ဆံရေးအနှစ်50ပြည့်အထိမ်းအမှတ်ဖြစ်တဲ့ထိပ်သီးစည်းဝေးပွဲကိုဂျပန်နိုင်ငံတိုကျိုမြို့တော်မှာဒီဇင်ဘာ16ရက်နေ့ကနေ17ရက်နေ့အထိကျင်းပနေတာဖြစ်ပါတယ်ဒီထိပ်သီးစည်းဝေးပွဲမှာမြန်မာနိုင်ငံကိုတော့ဖိတ်ကြားခြင်းမရှိပါဘူးဒီမိုလက်စတီနိုင်ငံကတော့ဧည့်သည်တော်နိုင်ငံအဖြစ်တက်ရောက်ခဲ့ပါတယ်ဒီထိပ်သီးဆွေးနွေးပွဲကနေထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့တရုတ်နိုင်ငံဆိုတာကိုထည့်သွင်းပြောဆိုခြင်းမပြုဘဲပင်လယ်ရေကြောင်းဆိုင်ရာလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုအပေါ်မှာအခြေခံတဲ့ပင်လယ်ရေကြောင်းဆိုင်ရာကူးသန်းရောင်းဝယ်ရေးကိစ္စရပ်တွေကိုထိန်းသိမ်းဖို့အတွက်ဆွေးနွေးမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားဖို့ဂျပန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေသဘောတူခဲ့ကြတယ်လို့ပြောပါတယ်တရုတ်နိုင်ငံနဲ့တောင်တရုတ်ပင်လယ်အတွင်းမှာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဂျပန်နိုင်ငံဟာအခုနှစ်မှာကာကွယ်ရေးအသုံးစရိတ်တွေကိုတိုးမြှင့်ပြီးတော့အာရှပစိဖိတ်ဒေသတွင်းနိုင်ငံတွေနဲ့လည်းလုံခြုံရေးအပူပေါင်းဆောင်ရွက်မှုတွေတိုးချဲ့လာနေတာဖြစ်ပါတယ်ခင်ဗျာ။